Microsoft company ကလေ operating system တွေထောက်ပို့ရှိရတယ်เนาะကိုသားညုံ
သိပါရဗျာဒီ PC ကျွမ်းကျင်သူတချို့ကစမ်းအောင်မှာတုံးကြည့်နေကြပြီမဟုတ်လားဗျ blog တွေ online store တွေမှာရေးကြတဲ့အတိုင်းဆိုလဲအတော့ကိုစိတ်ဝင်စားရှိနေကြတဲ့ပုံပဲဗ
ျရှိမှာပေါ့ရှင်ဒီကမ္ဘာလုံးကရုံးတွေအကြောင်းတွေမှာတုံးနေကြတဲ့ PC computer အများစုက Windows ရဲ့ operating system တွေနဲ့လက်ပတ်နေကြတာကိုနောက်ပြီး Microsoft ကအသစ်ထုတ်မဲ့ OS ကို Windows 10 လို့နာမည်ပေးထားတာကိုကထူးနေတာလေ
ဟုတ်တယ်ဗျာဒီနောက်ဆုံးထုတ်ထားတာက Windows 8ဆိုတော့ Windows 9 လို့တစ်နာမည်မပေးဘဲနဲ့ Windows 10 လို့ဘာကြောင့်ပေးရတာလဲဗျာ
Microsoft blog မှာရေးထားတဲ့အတိုင်းဆိုရင်တော့ Windows operating system တွေထဲမှာ Windows 10ကစမ်းသစ်ထားတဲ့ operating system ဖြစ်တယ်တဲ့စိတ်လှုပ်ရှားစရာအတွေ့အကြုံသစ်တွေကိုရစေမဲ့ OS အသစ်လို့ဆိုထားပါတယ်ဒါပေမဲ့ IT ကျွမ်းကျင်သူတော်တော်များများသုံးသပ်နေကြတာတော့ Microsoft ကဒီ Windows 10နဲ့စာပြင်နာသစ်ပြန်ဖွင့်ခြင်းတယ်လို့ပြောကြတယ်။ဘာလို့လဲဆိုတော့ဒီနောက်ဆုံးထွက်ထားတဲ့ Windows 8တုန်းကလူကြိုက်တော်တော်လေးနည်းခဲ့တာ哦။သူက Desktop Computer တွေထက်ကို Touch Screen Tablet Computer တွေနဲ့ပို့ပြီးတော့မှအန်ကိုက်ခဲ့လို့ Desktop Computer တွေ Touch Screen မဟုတ်တဲ့ Laptop တွေမှာသုံးရအဆင်မပြေတာမျိုးတွေဖြစ်တယ်လေ။အဲဒါကြောင့် Windows 10နဲ့ PC သုံးတဲ့သူတွေကိုပြန်ပြီးတော့ဆွဲဆောင်ဖို့ကြိုးစားတာလို့မြင်နေကြပါတယ်။
လောလောဆယ်လူကြိုက်အများဆုံး Microsoft ရဲ့ operating system က Windows 7 လို့ပြောကြတယ်နော်မဆီမြန်ပေါ့
ဟုတ်တယ်ရှင်ဒီ IT သတင်းတွေကိုအဓိကထားတဲ့ CNET.com ရဲ့စောင်းပါတစ်ခုထဲမှာ data အချက်အလက်တွေကိုလေ့လာသုံးသပ်တဲ့ Net Application ဆိုတဲ့ company ရဲ့သုံးသပ်ချက်ကိုကိုးကားပြောထားတဲ့အတိုင်းဆိုလို့ရှိရင်ဒီ August လအထိက PC computer တွေမှာ Windows 7ကိုသုံးတဲ့သူက51ရာခိုင်နှုန်းကျော်ရှိပါတယ်တဲ့ Windows 8နဲ့ Windows 8.1 နှစ်ခုပေါင်းကိုသုံးတဲ့သူက73ရာခိုင်နှုန်းကျော်ကျော်လေးပဲရှိတာ Windows XP တောင်မှသုံးတဲ့သူက24ရာခိုင်နှုန်းလောက်ရှိသေးတယ်
တကယ်တော့လက်ကမ်း smartphone တွေကစပြီးတော့ desktop computer တွေအထိ operating system တစ်ခုတည်းကိုပဲသုံးလို့ရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီ Windows 8ကို Microsoft company ကထုတ်ခဲ့တာပဲဗျ။ဒါပေမဲ့သူ့ရဲ့ပုံစံအစ်စ်ကိုတော်တော်လေးဝေဖန်ခံခဲ့ကြရတယ်ဗျ။ start menu တွေဘာတွေမပါတော့ Windows သုံးနေကြသူတွေကသဘောမကျဘူးလေ
။ Microsoft company ကိုယ်တိုင်ကလည်း Windows 8တုန်းကသူတို့ဘက်ကအားနည်းချက်တွေရှိခဲ့တယ်ဆိုတာကိုဝန်ခံပါတယ်။အဲဒါကြောင့်လဲအခု Windows 10မှာတော့ start menu ကိုပြန်ထည့်ထားပေးပါတယ်။Windows 10ကိုမိတ်ဆက်ခဲ့သူ Microsoft ဥက္ကဋ္ဌ Joe Belfiore နဲ့ Terry Meyerson နှစ်ယောက်လုံးကဒီ Windows 8တုန်းက Touch Screen Computer တွေအတွက်ကိုအဓိကအာရုံစိုက်ခဲ့မိပေမဲ့လည်းအခု10ကိုတော့ Desktop ရော Tablet ရော Laptop ရောလက်ကင် Smartphone တွေရောအားလုံးအဆင်ပြေပြေသုံးလို့ရမယ် OS ဖြစ်မယ်လို့ပြောကြတယ်လေ Windows 10စနစ်တည်ကြလို့ရှိရင်ဒါက PC လား Laptop လားဆိုတော့လိုလိုသိပြီးတော့မှအဲ့ဒီဆက်နဲ့ကိုက်တဲ့စနစ်ဖြစ်အောင်လို့အလိုအလျောက်လက်ပတ်ပေးသွားနိုင်မှာဖြစ်တယ်လို့ဆိုပါတယ်
နောက်ဒီ Microsoft ရဲ့ application ဆိုင်ကနေ app တစ်ခုကိုဝယ်လိုက်ပြီးဆိုရင်အဲ့ဒီ application ကိုကိုယ်မှာရှိတဲ့ Windows နဲ့သုံးတဲ့ဘယ်ဆက်မျိုးမှမဆိုသုံးလို့ရမှာဖြစ်တယ်လို့လည်းပြောတယ်ဗျ Universal app မျိုးဖြစ်အောင်ထွင်နေတာပါတဲ့အလုပ်အတွက်ပဲသုံးသုံးဖြောပြေးအတွက်ပဲသုံးသုံးတယောက်နဲ့တယောက်ချိတ်ဆက်ဖို့အတွက်ပဲသုံးသုံးစိတ်လှုပ်ရှားစရာတွေ့ကြုံတွေရစီရမယ်လို့ပြောတာပဲ
Windows 10က Windows 8ရဲ့ရှေ့ပြေးနေတဲ့ဒီဇိုင်းရဲ့ဒီ Windows 7တုန်းကလူအများနဲ့ရင်းနှီးနေတဲ့ပုံစံရဲ့ပေါင်းပြီးတော့မှပိုစမ်းသစ်စေရပါမယ်လို့ Microsoft ကတော့အသေးချာပြောနေတာပဲ
Windows 10စနစ်ကိုအစမ်းသုံးကြည့်ကျင်သူတွေသုံးကြည့်လို့ရနေပြီမဟုတ်လားဗျကျွန်တော်တို့မှစမ်းကြည့်မလားစဉ်းစားနေတာ
ဟုတ်တယ်ဒီ Windows Insider Program ဆိုတဲ့အစီအစဉ်နဲ့စနစ်အသစ်ကိုစမ်းကြည့်ကျင်နေဆိုရင်စမ်းကြည့်လို့ရနေပြီဒါပေမဲ့စမ်းသပ်အဆင့်ပဲရှိနေသေးတဲ့အတွက်ကွန်ပျူတာဘိုင်းမှာမကျွမ်းကျင်တဲ့သူတွေစမ်းကြည့်တာမျိုးကိုအားမပေးဘူးလို့ Microsoft ကပြောထားတယ်နော်။နောက်ကောဒီကွန်ပျူတာတစ်လုံးတည်းကိုပဲနေတိုင်းအဓိကသုံးနေတဲ့သူမျိုးဆိုရင်လည်းမစမ်းသင့်ပါဘူးတဲ့။စမ်းကြည့်ကျင်နေဆိုရင်ဒီလက်ရှိကွန်ပျူတာရဲ့မှာရှိသမျှကို backup လုပ်ဖို့ကိုလည်းအလေးအနက်သတိပေးထားပါတယ်။ရုပ်တရက်ကြီးကွန်ပျူတာရပ်သွားတာမျိုး၊ကိုယ့်ထဲက file တွေပြတ်သွားတာမျိုးဖြစ်နိုင်တဲ့အပြင်ကိုဒီကွန်ပျူတာနဲ့ချိတ်ထားတဲ့ printer တို့ကွန်ပျူတာရဲ့မှာရှိနေတဲ့ antivirus software တို့လည်းအလုံးလုံးချင်မှလုံးလိုက်မယ်တဲ့။အဲကြောင့်ကိုမှစမ်းကြည့်ဖို့ကွန်ပျူတာတစ်လုံးအပိုရှိတော့မှပဲ Windows 10ကိုစမ်းဖို့အတွက် Microsoft ကတော့အကြံပေးပါတယ
်ကွန်ပျူတာဘိုင်းကိုကြွမ်းညင်ရှိလို့စမ်းကျင်နေဆိုရင်တော့ Windows 10 Insider Program ဆိုတာမှသွားပြီးတော့ Sign up လုပ်လိုက်လို့ရှိရင် Install လုပ်တာ15မိနစ်လောက်ပဲကြာတယ်လို့ပြောကြတယ်ဗျဒါပေမဲ့မဆုမြတ်မုံခုနပြောသလိုပဲဒီစမ်းသက်အဆင့်ပဲရှိသေးတာဆိုတော့အချောတက်ဖို့လူတဲ့အပိုင်းတွေအများကြီးရှိနေပါသေးတယ်ပြဿနာတွေကလည်းရှိနေနိုင်ပါတယ်
Microsoft company ကိုယ်တိုင်ကဒီကွန်ပျူတာကြွမ်းကျင်သူတွေကိုအဲ့ဒီလိုမျိုးအစမ်းပေးသုံးတာကဘာလိုအပ်ချက်တွေရှိတယ်ဘယ်နေရာမှာပိုကောင်းအောင်လို့ဘလို့လုပ်တည်နေဆိုတာကိုသူတို့အကြံပေးနိုင်ကြအောင်ပါတဲ့စနစ်တစ်ကိုသူတို့ထွင်နေချိန်မှာအလုံးပါဝင်ကြပါလို့ Microsoft blog မှာရေးထားပါတယ်ဒါမှအများအတွက်သုံးလို့အကောင်းဆုံး operating system စနစ်တစ်ဖြစ်လာမှာပါလို့ပြောထားပါတယ်
ဒါနဲ့ဒီ Windows 10ကဘယ်လောက်ထွက်မာတယ်လဲဗျ
အဲ့ဒါတော့ Microsoft ကတိတိကျကျမပြောသေးပါဘူး။ဒါပေမဲ့လေးလာသူတော်တော်များများကတော့၈နှစ်2015 April မှာဒီ Microsoft ရဲ့ Build Developers ညီလာခံရှိတယ်မလား။အဲ့ဒီခါကြာလို့ရှိရင် Operating System အသစ်ကိုစရောင်းနိုင်တယ်လို့ခန့်မှန်းနေကြပါတယ်။နောက် Windows 8တုန်းကမသုံးခဲ့ကြတဲ့သူတော်တော်များများကလည်း Windows 10ကြရင်တော့ဝယ်သုံးဖို့စိတ်အားတန်နေကြတယ်လို့ Online ဆောင်းပါးတွေမှာရေးနေကြပါတယ်။IT သတင်းတွေကိုအသားပေးရေးတဲ့ CNET.com ရဲ့ဒီ Crave Blog မှာပုံမှန်ရေးတဲ့ IT ဆောင်းပါးရှင်တစ်ယောက်ကဆိုရင်လောလောဆယ်မှာသူက Windows 7ကိုသုံးနေပေမဲ့ Windows 10ထွက်လာလို့ရှိရင်သုံးကြည့်ဖို့အဆင်သင့်ဖြစ်နေပြီလို့ပြောထားပါတယ်ရှင်။